အကျန်းဖက်အစွန်းရောက်အဖွဲ့တွေကတိုက်ပွဲတွေမှာကလေးတွေကိုအသုံးပြုပြီးဒီအသုံးပြုမှုကြီးထွားလာနေပြီးတော့နိုင်ငံတကာနဲ့သက်ဆိုင်တဲ့အခြေအနေမျိုးတရဖြစ်လာနေတယ်လို့ပလတ်နမ်ကလူခွင့်ရေးကောင်စီကိုတင်သွင်းတဲ့ကလေးငယ်နဲ့လက်နက်ကန်ပြစ်ပကဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ်တချိန်တည်းမှာပဲမြန်မာအပါအဝင်ငြိမ်းချမ်းရေးဆွေးနွေးနေကြတဲ့နိုင်ငံတွေမှာကလေးငယ်တွေကိုအကာအကွယ်ပေးရေးကိစ္စကိုထည့်သွင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ် VOA သတင်းတော့ Lisa Schlein ဂျနီဗာကပေးပို့တဲ့သတင်းကိုမှတ်သိမိထိုက်ပြောပြမှာပ
ါကလေးတွေဟာစစ်ပွဲတွေရဲ့အဓိကစားကောင်ဖြစ်လာနေပြီလို့ကလေးငယ်နဲ့လက်နက်ကိုင်ပြစ်ပခများဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကပြောဆိုပါတယ်အစိုးရတွေနဲ့တဘုံလက်နက်ကိုင်အဖွဲ့တွေကကလေးစစ်သားစုစားမှုတွေရှိနေချိန်မှာပဲအထူးစိုးရိမ်စရာအခြေအနေတစ်ခုဖြစ်ထွန်းလာတယ်လို့လည်းထောက်ပြပါတယ်။အကြမ်းဖက်အစွန်းရအဖွဲ့တွေမှာနိုင်ငံဆောင်ပါဝင်ပတ်သက်လာတဲ့သဘောတဘာဝအရနိုင်ငံဆောင်ကကလေးငယ်တွေကိုနိုင်ငံသားသားတိုက်ခိုက်ရေးသမားတွေအဖြစ်စုစားမှုလည်းပေါ်ပေါက်လာတယ်ဆိုအထူးကိုယ်စားလှယ်ဂမ်ဘာကပြောပါတယ်။
It is estimated that since 2011, between 30,000 and 42,000 foreign fighters.
Kamendi, Nathalse, Kunichega, Salo, Nangan, Diana, Seduka, Taka, Yidama, Tongongani, Lidan, Natal, Laha, Islamic, Swingout, IS, Apray, now El Gaida, Apray, Ne, Sesate, Apray, Ne, Bubamu, Irene, Syria, Gotwari, Tari, Dilema, Kling, Ele, Tidizada, Bowing, Gibadi.
မြေဆက်ဖြစ်သောစစ်စင်ရေးတွေအတွင်းအကျန်းဖက်အစွန်းရအဖွဲ့တွေနဲ့ပတ်သက်မှုဆွဲချက်နဲ့အဖမ်းခံရတဲ့ကလေးငယ်အရေးအတွက်ကလည်းများလာတယ်လို့အချူးကိုစလေကပြောပါတယ်။ဒီကလေးတွေကိုဒုက္ခရောက်ကြရသူတွေအဖြစ်စောင့်ရှောက်ကြရမယ်အစားရာဆွေးမှုကျူးလွန်သူတွေလိုရဲရဲဆက်ဆက်ပြုမှုခံရတယ်လို့လည်းပြောပါတယ်။ဒီကလေးတွေကိုပြန်လည်ထူထောင်ရေးအတွက်စောင့်ရှောက်ကူညီပေးပြီးလူအတိုင်းဝိုင်းနဲ့ပြန်လည်ပေါင်းစည်းနိုင်အောင်ဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။အချိန်ငယ်မှာပဲရင်းချမ်းရေးဆွေးနွေးမှုတွေမှာကလေးငယ်တွေကိုအကာအကွယ်ပေးရေးထည့်သွင်းဆောင်ရွက်ဖို့ကုလအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကတိုက်တွန်းသွားပါတယ
် I have put a specific focus on the inclusion of child protection issues in peace processes including
မြန်မာပြည်လုံခြုံရေးအတွင်းကလေးငယ်တွေကိုအကာအကွယ်ပေးရေးကိစ္စကိုအထူးဦးစားပေးဖြစ်ထည့်သွင်းဆောင်ရွက်ခဲ့ပါတယ်ရင်းချမ်းရေးလုပ်ငန်းစဉ်မှာအစပိုင်းကလေးကဒီပိစပါဝင်မှုဟာဆိုရင်ကလေးတွေကိုအကာအကွယ်ပေးရအတွက်အရေးကြီးုံတယ်မဟုတ်ပါဘူးတက်ဆိုင်ရာဖွဲ့ရဲ့ကြောင်းရင်ကြီးမှုကိုလည်းတည်ဆောက်နိုင်ပါတယ် Central Africa Republic မြန်မာတောင်ဆူဒန်ဆူဒန်နဲ့ယူရိုနိုင်ငံတို့ကလက်ရှိဆောင်ရွက်နေကြတဲ့ငင်းကြဲလုပ်ငန်းစဉ်တွေဒါမှမဟုတ်လည်းအလားတူကနဦးဆောင်ရွက်မှုတွေဟာဒီအတွက်အရေးကြီးတဲ့အရှင်တရဖြစ်ပြီးတော့ကျွန်မအနေနဲ့လည်းကလေးငယ်တွေကိုအကာအကွယ်ပေးရဟာငင်းကြဲလုပ်ငန်းစဉ်မှာခြံထားလို့မရတဲ့ကဏ္ဍတစ်ခုအဖြစ်တိုက်တွန်းဆောင်ရွက်နေပါတယ်နောက်လုံခြုံရေးကောင်စီရဲ့တန်ကြားချက်အတိုင်းနဲ့ငင်းကြဲရေးအတွက်ချောင်းဝင်ညှိနှိုင်းသူတွေအနေနဲ့ကလေးငယ်တွေကိုကာကွယ်ပေးကိစ္စကိုသူတို့ရဲ့ကြိုးပမ်းမှုတွေမှာထည့်သွင်းဆောင်ရွက်လာရေးလမ်းညွှန်ချက်တရက်ပေါ်လာရေးလဲဆောင်ရွက်နေပါတ
ယ်မြန်မာနိုင်ငံတွင်ကလေးစစ်သားစုဆောင်အသုံးပြုနေတဲ့လက်နက်ကန်အဖွဲ့တွေအဖြစ်ကုလသမဂ္ဂကစဉ်ပြုစုထားတဲ့အထက်မှာတော့မြန်မာစစ်တပ်တမရောကချင်လက်နက်ကန်အဖွဲ့ KIA ကရင်လက်နက်ကန်အဖွဲ့တွေဖြစ်တဲ့ DKBA KNL KNU KNL ရင်းချမ်းရေးကောင်စီကရင်နီအာမီ SSA South နဲ့ UWSA ဝလက်နက်ကန်အဖွဲ့တို့ပါဝင်ပါတယ်။ကဘာတလောပြီးခဲ့တဲ့နှစ်ပြည်ပခန့်တွေအတွင်းမှာတော့စာတင်ချောင်းတွေတိုက်ခိုက်ခံရမှုနဲ့စာတင်ချောင်းတွေကိုစီးရဲကိစ္စအတွက်အသုံးပြုမှုတွေတိတိတသာတိုးလာပြီးဒါဟာဆိုရင်ကလေးတွေရဲ့ပညာသင်ကြားခွင့်ဆုံးရှုံးစေတဲ့အခြေအနေလို့လဲကလင်းကင်နဲ့လက်နက်ကန်ပြစ်ပခတ်များဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုသွားပါတယ်ပြစ်ပခတ်ဒေသတွေမှာဆိုရင်ပြန်ပေးဆွဲခံရမယ့်အရေးစစ်သားစုဆောင်ခံရမယ့်အရေးနဲ့လိင်ပိုင်းဆိုင်ရာအကျန်းဖက်ခံရမှာတို့ကိုကြောက်တာကြောင့်ကလင်းငယ်တွေကြောင်းတက်ဖို့ကြောက်နေကြတယ်လို့လဲပြောပါတယ်ပြစ်ပခတ်အခြေအနေတွင်ကလင်းငယ်တွေပြန်ပြီးဆွဲခံရမှုကလည်းတိုးလာတယ်လို့ကုလသမဂ္ဂကျွမ်းကျင်သူကတတိပေးပြောဆိုသွားပါတယ်ရှင်